ရဟယင်ဝယ်ယူမှုငားယမ်းမှုနဲ့ပတ်သက်လို့သမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ရီတို့ကိုမကြာသေးခင်ကဆွဲဆိုထားတဲ့အာဂရီအမှု၅မှုနဲ့ဆိုင်တဲ့တက်တွေတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဖေဖော်ဝါရီ၄ရက်နေ့စတင်စစ်ဆေးပါတယ်။ဒီကနေ့ဂျာနာပွဲအတွက်တရားရုံးလာတဲ့ဒေါက်ဆန်းစုကြည်ကျမ်းမာနေကောင်းတယ်လို့သိရပါတယ်။ဒီကနေ့ဂျာနာစစ်ဆေးမှုနဲ့ဒေါက်ဆန်းစုကြည်ပေါ်အာဂရီမှုတမှုထပ်တိုးတရားစွဲထားတာတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဗျူတွေကပြောပြပါမယ်ခင်ဗျာ။
ရဟယင်ဝယ်ယူမှုငှားရမ်းမှုအပါအဝင် NLD အစိုးရလက်ထက်ကအာဂရီလိုက်စားခဲ့တဲ့ဆိုပြီးဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အပေါ်တရားစွဲတဲ့အာဂရီအမှုငှားမှုအတွက်နေပြည်တော်ထူးတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါတယ်။တရားလိုဖြစ်တဲ့စစ်ကောင်စီအာဂရီတိုက်ဖျက်ရေးကော်မရှင်ကတာဝန်ရှိသူဦးအောင်ခန်းကဒီကနေ့ကြမ်းကြိမ်ထွက်ဆိုခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VOA ကိုပြောပါတယ်
။အာဂရီ99နဲ့ဆွဲတဲ့ဟိုဘီယင်မှားတဲ့ပေါ့ဒီဘီယင်ရတဲ့ဟာစီးသားတဲ့ကိစ္စအဲ့ဒါဒီကစားယာဒီဒီကစားဒီကစားမမို့ဘူးဒီလိုအင်ချီမပြီးအောင်စံကုန်လိုက်တော့လက်ကစုစုခံပြီးတော့စံကုန်လို့ပြတ်သွားတယ်။ဒါမဲ့ဆက်ရှိနေမှာမှအဲ့စံကုန်တဲ့ပုံမှာမိတ်ဆန်တာဟိုဘာလို့အားတော့ဟိုဘယ်မှာကျိုးအားကြီးနေတရားဆဲလို့အားမကမစင်ချက်ချက်စားလို့အတိတ်ကပြန်လာတာပဲ။ဒါမဲ့ဆက်ရှိနေမှာမှ
နိုင်ငံတော်လှုပ်ဝက်ချက်ဖောက်ပြမှုအတွက်ကြားနာမဲ့မနေ့ကြာတာရင်းနေ့ကယုံကျင်းကိုခေါင်းနှင်းငယ်မူဝေလို့ဒေါအောင်ဆန်းစုကြည်မလာနိုင်ခဲ့ပေမဲ့ဒီကနေ့တော့တရက်ခွင်ကိုသူလာရောက်ကြားနာပါဗျ။ဒေါအောင်ဆန်းစုကြည်မှာစိုးရင်စရာကြားမာရေးအခြေအနေမရှိပါဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VOA ကိုပြောပါဗျ။
လာတယ်ဗျ။ကောင်းပါတယ်ကောင်းပါတယ်ကောင်းပါတယ်ကြီးပြီတော့ဒါပေမဲ့မနေ့ကအဲ့လိုတော့ဒီကြီးကျော်လေးကလည်းယာတိလေးလိုလက်ချက်ချက်ပါဘာကြောင့်လဲဆိုတော့မပြောပါဘူး။
ဒီကနေ့ယုံကျင်းမှာအသစ်ဆွဲဆိုတဲ့အာဂရီမှုငါးမှုကိုပဲကြားနာတာဖြစ်ပါတယ်။ကနေဦးတဲကအာဂရီလိုက်စားမှုတွေနဲ့တရားစွဲထားတဲ့အမှုငါးမှုကိုတော့ဒီကနေ့မကြားနာဖြစ်ပါဘူး။ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆိုင်တဲ့အာဂရီအမှုလေးမှုအပြင်ဥပယောမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံခဲ့တယ်ဆိုတဲ့အမှုတွေအတွက်ဖေဖော်ဝါရီ17ရက်ယုံကျင်းကြမှာကြားနာမယ်လို့သိရပါတယ်။
အဲ့ကောင်ကစတင်နေတဲ့သူကခင်ဗျကိုသိနေတယ်ဗျာ။ဟင်း။ကျောင်းကဆရာအမှုမှနှိမ့်နေတော့မဆောင်မဆက်တဲ့ပေါ့နော်။ဘူးကျောင်းကအဲ့ဒီဒီနေ့ဒေါ်လာပေးစားပါရောလား။ဟင်း။ဆက်ပါလား။ဒီကြည့်ကြည့်။အဲ့မြင်ရတော့ဒါခင်ဗျကိုသိနေတယ်လို့ထင်တယ်နော်။
ဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်အကြောင်းပြပြီးပုဂ္ဂလိကလုပ်ငန်းရှင်တဦးလက်ထိုးတဲ့အမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ဆန်းစုကြည်ဟာနိုင်ငံရေးရာထူးယူထားစင်ကလက်ခံခဲ့တဲ့အတွက်ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့ထပ်ပြီးတရားစွဲတယ်လို့ဖေဖော်ဝါရီလ3ရက်မှာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာဘယ်လုပ်ငန်းရှင်လဲလို့နာမည်ဖော်ပြမထားပေမဲ့လုပ်ငန်းရှင်မဝေးဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရက်ကွက်ကစုံစမ်းသိရပါတယ်။အခုဆိုရင်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့အမှုပေါင်း17မှုရှိနေပါပြီ။နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုရွေးကောက်ပွဲမှာမလျော်ဩစာတုံးခဲ့မှုတို့နဲ့လည်းတရားစွဲခံရတဲ့အတွက်လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း73မှုအတွက်တရားရင်ဆိုင်နေရပါတယ်။ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အမှုတွေတရားစွဲခံထားရပြီးဒီကနေ့စတင်ကြားနာစစ်ဆေးတဲ့အာဂရီမှု၅မှုကတော့ရဟယင်ငားရမ်းထားတဲ့အချိန်မှာအချိန်ပြည့်မပြန်တန်းလို့နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နေနာဆုံးရှုံးရတဲ့ဆိုပြီးအမှု3ခုတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရာမှာသက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်တမှုဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါးမကုန်သင့်မဲ့သုံးစွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကဒေါက်ဆန်းစုကြည်ပေါ်မှာလောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲထားပြီးတော့9မှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ခံထားရပါတယ်ရှင်